မြန်မာစစ်တပ်ဘက်ကရိုဟင်ဂျာတွေအပေါ်မှာလူမျိုးတုံးသက်ပြတ်မှုအဖြစ်နဲ့အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ပြီးတခဲနဲ့အတီးပြုတ်လိုက်တဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကကြိုဆိုလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူခွေးချိုးဖောက်မှုတွေအသက်အိုးအိမ်ဆုံးရှုံးနေတာမှုတွေအတွက်တရားမျှတမှုရစေဖို့အ мян ဆုံးဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုလိုက်ကြပါတယ်။ရိုက်တာသတင်းသမားနှစ်ယောက်ကိုအ мян ဆုံးလွှတ်ပေးဖို့အမေရိကန်အောက်လွှတ်တော်ကတောင်းဆိုသလိုပဲရခိုင်မြောက်ပိုင်းဖြစ်ရပ်တွေကိုသတင်းဖော်ထုတ်ပေးခဲ့တဲ့သတင်းသမားတွေကိုဖမ်းဆီးနှိပ်ကွပ်မှုတွေကိုတက်မှုကိုလည်းမြန်မာအစိုးရကိုရိုဟင်ဂျာမွတ်စလင်တွေကတောင်းဆိုပါတယ်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်စခန်းတွေရိုဟင်ဂျာမွတ်စလင်တွေကိုဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းနယ်မြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကရရဆက်ဆက်နှိမ်နင်းခဲ့မှုကိုဂျနိုဆိုက်လို့ခေါ်တဲ့လူမျိုးတုံးသက်ပြတ်မှုအဖြစ်ခေါ်ဆိုသတ်မှတ်ဖို့အမေရိကန်ပြည်ထောင်စုအောက်လွှတ်တော်ကတခဲနဲ့အတီးပြုတ်လိုက်ပါပြီဒီဇင်ဘာလ13ရက်နေ့ကထောက်ခံမဲ394မဲကန့်ကွက်မဲ1မဲနဲ့တခဲနဲ့ဆုံးဖြတ်ခဲ့ကြတာပါရိုက်တာသတင်းတော်2ဦးအဖမ်းဆီးခံရတဲ့တစ်နှစ်ပြည့်ချိန်မှာပဲအခုလိုအမေရိကန်လွှတ်တော်ဘက်ကသူတို့2ဦးကိုအ мян ဆုံးလွှတ်ပေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်အခုလိုမျိုးရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးသက်ပြတ်မှုအဖြစ်အမေရိကန်အောက်လွှတ်တော်ကတခဲနဲ့အတီးပြုတ်လိုက်တဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေဘက်ကကြိုဆိုကြပါတယ်။လူအများပြားသိဆုံးခဲ့ရတဲ့အထီးအကြမ်းဖက်တိုက်ခတ်မှုတွေအတွင်ဆုံးရှုံးနေတာမှုတွေအတွက်တရားမျှတမှုတွေရဖို့ဆောင်ရွက်ပေးဖို့ကိုလည်းဒုက္ခသည်တွေဘက်ကတောင်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ဂျာမွတ်စလင်တအုပ်ဖြစ်တဲ့ဥမမောင်ကအခုလိုမျိုးအမေရိကန်လွှတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်ကြိုဆိုကြောင်းပြောပါတယ်။ရိုဟင
်ဂျာလူမျိုးတွေတပ်ဖြတ်ခံရတာကိုသူတို့ဒီမဲကွန်းသံပေးလိုက်တာကကျွန်တော်အဓိကသက်ပြက်ခင်ရတာကျွန်တော်တို့ခန်းစားချပြီးကိုသူတို့ကနားလေပြီးတော့အထင်ဖြိုးမဲကွဲပြီးတော့သံပေးလိုက်တာဟာကိုကျွန်တော်တို့ကဝန်တာပါတယ်ကျွန်တော်တို့ရင်းကြဒုက္ခစီပါကအဲ့ဒါကိုချူစုပါတယ်ဒါပေမဲ့မြန်မာနိုင်ငံတမဲကကျက်သွားတာလေအခုမြန်မာနိုင်ငံပြုတ်ပြန်ပြောင်းလဲရင်းမှာသူတို့ထုတ်ထွက်လာတဲ့အချိန်မှာအမေရိကန်နိုင်ငံကဒီနုဆက်သူတို့အောက်လွတ်တော့သံပေးလိုက်တာကိုဖုန်းရှောက်တယ်ဝင်းနေစရာဘယ်လိုသူကပြောသွားတာရှိတယ်အဓိကကျွန်တော်တို့ကကိုယ်တိုင်ကိုကြွုံထွေးကြတာကိုကျွန်တော်တို့သိတာပေါ့ကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကော်ပြီကိုလိုမီယာတွေလိုငါလေအခုလုံးကကျွန်တော်တို့ထားရမြတ်တမကိုလိုလာတာပါအ
ဲ့တော့ဒီလိုမျိုးပို့ပေါ့နော်ဒီခံစားခဲ့ရတဲ့နင်းနာခဲ့ရတဲ့သူတွေအတွက်တရားမျှတမှုရအောင်ရောဘယ်လိုများဆောင်ရွက်ပေးစေချင်ပါလဲရှင
်ထားရမြတ်တမရဖို့တော့ကျွန်တော်အဓိကကျွန်တော်တို့မြန်မာနိုင်ငံမှာကျွန်တော်တို့နိုင်ငံသားအယုံကရရှိခဲ့တဲ့နိုင်ငံသားဖော်ရင်းချင်ခဲ့တာဟုတ်စားကစ်သမီးအားဆက်ပြခရရမိသားစုဆရာဒီမှာခြံခဲ့ရမိသားစုတွေရှိတယ်မိသားစုတပ်သုံးမှာဥပမာလိုအယောက်ဆင်ငါယောက်လို့ရှိတယ်ဆိုလို့ဆိုရင်ဆင်ငါယောက်မှာဆက်လက်ရဆုံးသွားတဲ့ဒီမှာတယောက်ပဲချင်တယ်အဲ့လိုမျိုးတွေမိသားစုတွေဒီမှာရှိတယ်သူတို့သရညတာသူတို့မြန်မာအစိုးရကသူတို့ချင်အောင်အရေးယူဖိနိုင်မယ်အဲ့လိုသူတို့ကတော့ပါတယ်ဒါနဲ့တော့တယောက်ချင်တယ်မိသားစုတွေရှိတယ်တယောက်လည်းမချင်တယ်ဆိုတော့မိသားစုလည်းပါတယ်သူတို့ရမျိုးဟုတ်ဆူညိုရပါလေချင်ခဲ့တာလေရှိကြီးတွေအဲ့လိုမျိုးဒီမိသားစုတွေကကျွန်တော်ဒီဖောက်မှာရှိတဲ့လူတွေကသူတို့တရားမျက်ထောက်အောင်သူတို့ရဲ့ဒီဟာသောရပြနိုင်မယ်လို့သူတို့ကညွှန်လို့နေတာပေါ့
အခုလက်ရှိဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလို့နေရစေရခိုင်ကျမ်းဘတ်တိုက်ခိုက်မှုတွေအတွင်းမိသားစုဝင်အများအပြားသေဆုံးခဲ့ရတဲ့ကြံရည်သူမွတ်စလင်မိသားစုတွေအတွက်တရားမျှတမှုတွေရစေချင်ပါတယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ဥယီစလန်ကလည်းအခုလိုပြောပါတယ
်အမေရိကန်နိုင်ငံအောက်လွှတ်တွေကကွန်ဂျူလိုက်တဲ့ဂျနဆိုင်းလို့ခေါ်တဲ့လူမျိုးကုန်းခွင့်မှုရဲ့လေစစ်စာပေါ်ကျွန်တော်အဲစစ်လက်ကပါတယ်ကျွန်တော်ဒီမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒေါက်တာဆက်စစ်မှာကျွန်တော်ကစူးစူးပါတယ်အဆူကအကျုံလိုက်ရကန်ဂျင်းနဲ့မြန်မာဒေသမှာစီအဆူကအကျုံလိုက်ကျွန်တော်ဆက်ပြခဲ့တကူလို့ပြောမှစီအဂေါလာကောင်းဆရာကြီးမိကြီးသွားတင်လာစီလူပေါင်း1900လောက်ဆက်ပြခံရတာကိုအဘိုးကြီးမြမအစီအပါကဘာတကူမှအဲဆွန်ရတာစစ်စစ်တာဆိုတာမရှိသေးဘူးအဲ့တော့အမေရိကန်အဖေအနေနဲ့အမေရိကန်လက်တော်အနေနဲ့ဒီလိုဆွန်ပြေချက်ဆက်မရပေါ့ကျွန်တော်ကစူးစူးလက်ခံပါတယ်ဘယ်လိုပါလဲကျွန်တော်ကဝဲလ်ကမ်ပဲ
ဒါနဲ့ပတ်သက်ပြီးတော့ဖော်ပြတဲ့သတင်းသမားတွေပေါ်မှာလည်းဒီလိုရေးယူမှုတွေလည်းရှိတဲ့ပေါ်မှာစိုးရိမ်မိတယ်ဆိုတာပြောတော့အဲ့ဒီပေါ်မှာရောကိုယ်စလန်ဘလို့မြင်မိပါလဲရှင
်ကျွန်တော်သတင်းသမားတွေလွတ်မြောက်လာဖို့အတွက်ကျွန်တော်အမြဲတမ်းကျွန်တော်ကတောင်းဆိုချင်ပါတယ်နိုင်ငံတကာကိုတလကမမအဖေရကိုတလကောင်းဒါအမေတရားကိုပေါ်တော့နေပုံကိုယ်တွေပါအာအင်းဒီဂျစ်ဆန်နဲ့ရှင်ကိုအလုံးနဲ့ကိုကျော်စိုးတို့ကဘာအထင်မှမရှိဘူးသူတို့ကအမေရန်တန်းကိုဖတ်ဆုံးအော်ဖိတာကိုအစီအပါကလက်ထပ်ချစီရမယ်အဖမှာသူတို့ကအရေးယူလိုက်တာအမတန်အားမပါလေကျွန်တော်ဒုက္ခစီရကျွန်တော်တို့ဝန်ကမရှိဘူးအမေန်တရားကိုသူတို့ကပေါ်ထုတ်တာဒါပေမဲ့ဒီလိုသတင်းသမားတွေကကိုအလုံးနဲ့ကိုကျော်စိုးတို့ရာဂါသတင်းတော်တွေကဖောက်ထုတ်တဲ့ကိစ္စတစ်ခုကိုညောင်းညာနဲ့သူတို့ကအရေးယူလိုက်တာထုတ်ချက်ကြီးအကောင့်တွေလွတ်ရပါကျွန်တော်ကဒါကိုလောကထုတ်ချက်တယ် ဒီဒိန်းသမားတွေကိုအမြန်ဆုံးလို့ပြောအပ်တဲ့ကျွန်တော်ကဆောက်ပြခြင်းပါတယ
်ရိုဟင်ညာမွတ်စလင်တွေအပေါ်မှာမြန်မာစစ်တပ်ရဲ့ကြမ်းကြုတ်ရက်စက်မှုတွေကိုဂျနိုဆိုက်လို့ခေါ်တဲ့လူမျိုးတုံးတက်ဖြတ်မှုဖြစ်သတ်မှတ်ဖို့အမေရိကန်ရဲ့အောက်လွှတ်တော်ရဲ့ဆုံးဖြတ်မှုဟာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအစွမ်းကိုကြိုးပမ်းနေချိန်မှာမတိကျွတ်ပြမှုအဖြစ်ပြောဆိုပြီးတော့တကယ်လို့များလူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုရင်တော့အရေးယူနိုင်မှုစုံစမ်းစစ်ဆေးမှုကော်မရှင်ကိုအတိပေးတိုင်ကြားကြဖို့ကိုလည်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းက VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်